29ကြိမ်မြောက်ရှေ့တောင်အာရှအကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲကိုဒီကနေ့မြန်မာအမျိုးသမီးအသင်းနဲ့မလေးရှားအမျိုးသမီးအသင်းတို့ကစားကြတာအခုဒီမဲ့ပွဲစဉ်ပွဲပြီးသွားပါတယ်မြန်မာအသင်းကအင်ရှင်မလေးရှားအသင်းကို5ဂိုးဂိုးမရှိနဲ့အနိုင်ရရှိသွားပါတယ်ပထမပိုင်းမှာမြန်မာအမျိုးသမီးအသင်းကမလေးရှားကိုခြေတာနဲ့ဖိကစားခဲ့ပေမဲ့ဂိုးမသွင်းနိုင်ခဲ့ပေတရေဖြစ်နေခဲ့တာပါဒါပေမဲ့ဒုတိယပိုင်းပြန်စပြီး9မိနစ်မှာမလေးရှားဘက်ကကိုကိုကိုသွင်းလို့မြန်မာအသင်းဂိုးစရပါတယ်ကျန်တဲ့6ဂိုးကိုတော့မြန်မာအသင်းဘက်ကခင်မိုးဝေက2ဂိုးဝင်းတင်ကြီးထွန်က2ဂိုးသွင်းယူခဲ့တာဖြစ်ပါတယ်အခုနေ့ရှေ့တောင်အာရှအာကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့အင်ရှင်မလေးရှားနဲ့အတူထိုင်းဗီယက်နမ်ဖိလစ်ပိုင်မြန်မာတို့၅နိုင်ငံဝင်ပြိုင်ကစားကြတာဖြစ်ပါတယ်မြန်မာအမျိုးသမီးအသင်းဟာပထမပွဲမှာတော့ထိုင်းကို3ဂိုး2ဂိုးနဲ့ရှုံးထားပါတယ်ရှင်းတော်အဆာအကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲတွေကိုကျင်းပခဲ့တာ6ကြိမ်ရှိသွားခဲ့ပြီးတော့ထိုင်းအသင်းက5ကြိမ်အနိုင်ရထားပြီးဗီယက်နမ်အသင်းက4ကြိမ်နိုင်ထားပါတယ်မြန်မာအမျိုးသမီးအသင်းကတော့1998 2003နဲ့2005ခုနှစ်မှာဒုတိယ3ကြိမ်ရထားမှုပါတယ်ခင်ဗျာ